ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းလူမျိုးစုတွေနေထိုင်တဲ့ဒေသမှာအမေရိကန်အဝေးထိန်းတုံး drone နဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်စစ်သွေးကျ10ဦးသေဆုံးသွားတယ်လို့ပါကစ္စတန်အရာရှိတွေကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့တောင်ပိုင်းဝီဇာရစ်စတန်ဒေသအတွင်းမှာရှိတဲ့ကြေးရွာကိုတနင်္ဂနွေနေ့ကဒုံးကျည်လေးလုံးနဲ့ပစ်ခတ်ခဲ့တာလို့အာနာဘိုင်ကပြောပါတယ်။စစ်သွေးကျခေါင်းဆောင်ကိုပြင့်ပတ်ထားပြီးတော့တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။စနေနေ့တုန်းကလည်းအဲ့ဒီဒေသမှာပဲအလားတူအဝေးထိန်းဒုံးနဲ့ပစ်ခတ်ခဲ့တဲ့အတွက်စစ်သွေးကြအနည်းဆုံး2ဦးသေဆုံးခဲ့ပါတယ်။မနှစ်ကနိုဝင်ဘာလအတွင်းနိုင်ငံတကာညွန့်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းကတိုက်ခိုက်မှုကြောင့်ပါကစ္စတန်စစ်သား24ဦးသေဆုံးခဲ့ပြီးနောက်ပိုင်းအမေရိကန်နဲ့ပါကစ္စတန်နိုင်ငံကြားအခုလိုအဝေးထိန်းဒုံးကြီးတွေနဲ့ပစ်ခတ်တိုက်ခိုက်မှုကိစ္စတွေကြောင့်တင်းမာမှုတွေကတဖြည်းဖြည်းတိုးတိုးပြီးတော့လာနေပါတယ်။အဲ့ဒီနိုဝင်ဘာလတိုက်ခိုက်မှုအပေါ်တောင်းပန်မှုပါကစ္စတန်ဘက်ကတောင်းဆိုနေပေမဲ့အမေရိကန်တို့ကအဲ့ဒီလိုတောင်းပန်မှုညှင်းဆိုနေတာပါလေကြောင်းကဒုံးကျည်နဲ့တိုက်ခိုက်တဲ့ကိစ္စကတံပြန်အကျိုးသက်ရောက်မှုဖြစ်ထွန်းစေတယ်လို့ပါကစ္စတန်ရဲ့အချုပ်အခြာအာဏာကိုထိပါပြီးအရက်သားတွေအသက်ဆုံးရှုံးရတဲ့အပြင်အမေရိကန်မုန်းတီးရေးတွေကြီးထွားလာစေတယ်လို့ပါကစ္စတန်ဘက်ကပြောနေပါတယ်ခင်ဗျာ